Welcome to the Voice of America in Burmese.
တော်တာရှင်များတရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်နိုဝင်ဘာ19ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကညီညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးဟမတ်စ်ပြည်ပကပြည်တဲ့အခါဂါဇာနဲ့ဂျော်ဒန်မြစ်အနောက်ဘက်ကဝက်စ်ဘန့်ဒေသတွေကိုပါလက်စတိုင်းအာဏာပိုင်တွေကပဲအုပ်ချုပ်တင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတဝမ်းမြို့ပြဒေသတွေအထိတိုက်ပွဲတွေကျယ်ပြန့်လာနေပြီးစစ်ဘေးဒုက္ခတွေသိမ်းနေချီတိုးလာတဲ့အပေါ်ဆိုရင်လည်းအကြောင်းကုလသမဂ္ဂကသတိပေးပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံသား260ကျော်ပိတ်မိနေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။
ခုလိုနောက်ဆုံးရသတင်းတွေအပြင်မွန်ကြိုင်မျောဘက်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ထိုင်းရောက် MOU လုပ်သားတို့လို့အားခေါင်းမုံဖြတ်ခံနေရတဲ့အကြောင်းဒို့အတန်ဝိုက်တော်သားတွေတင်ဆက်ထားချက်2024အမေရိကန်ရွေးကောက်ပွဲမှာသမ္မတဟောင်းထရန့်သာအနိုင်ရခဲ့ရင်မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်ဘလို့တက်ရောက်နိုင်ခြင်းရှိလဲဆိုတာကိုဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကပအစီအစဉ်မှာဆွေးနွေးထားတာကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။တကားအရှနိုင်ငံရေးအစီအစဉ်နဲ့လေယာစိုက်ပုတ်လေယာစီးပွားသတင်းတွေဥတုရသည်နဲ့အနာဂတ်ကမ္ဘာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုစော်မိုးကျော်ကပြောပြပေးပါဦးခင်ဗျာ
အစ္စရေးဟားမတ်ပဋိပက္ခပြီးတဲ့နောက်ဂါဇာကမ်းမြောင်နဲ့ဂျော်ဒန်အနောက်ဘက်ကမ်းဒေသကိုပါလက်စတိုင်းတွေကပဲအုပ်ချုပ်တင်တယ်လို့သမ္မတဂျိုးဘိုင်ဒန်ကစနေနေ့တုန်းကပြောဆိုလိုက်ပါတယ်Israel Palestine နှစ်ပြည်တော်အတူတကွရှိရေးမူကိုဖော်ဆောင်တဲ့အနေနဲ့ဂါဇာကမ်းမြောင်ဒေသနဲ့အနောက်ဘက်ကမ်းဒေသတွေကိုပေါင်းစည်းပြီးအုပ်ချုပ်မှုတစ်ခုတည်းအောက်မှာပဲထားတင်ပါတယ်။ Palestine အုပ်ချုပ်ရေးအဖွဲ့ကိုပြန်လည်အသက်သွင်းပြီးအဲ့ဒီအုပ်ချုပ်မှုအောက်မှာထားတင်တယ်လို့သမ္မတဘိုင်ဒန်က Washington Post သတင်းစာကြီးမှာသူ့ရဲ့အမြင်ကိုပြောဆိုခဲ့ပါတယ်။ Palestine တွေကိုဂါဇာဒေသကနေအတင်းအကျပ်ရွှေ့ပြောင်းစေတာ၊နယ်မြေတွေကိုပြန်လည်သိမ်းပိုက်တာကန့်သက်ပိတ်ပင်ထားတာနယ်မြေတွေကိုရှော့ချပစ်တာတွေလုံးဝမလုပ်ရဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်။အနောက်ဘက်ဒေသအတွင်းအစွန်းရောက်အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့အစ္စရေးကောင်ဆောင်တွေကိုသူ့အနေနဲ့အလေးအနက်ပြောကြားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲသမ္မတဘိုင်ဒန်အနေနဲ့ဂါဇာစစ်ပွဲကိုဝင်ရောက်တားဆီးပေးပါလို့ပါလက်စတိုင်းသမ္မတမာမုဒ်အဘစ်ကစနေနေ့ကတောင်းဆိုလိုက်ပါတယ်။ဒီလိုလူမျိုးတုံးတပ်ဖြတ်မှုတွေကိုကိုကိုကိုခုခံကာကွယ်တယ်လို့ဘလို့သတ်မှတ်နိုင်မလဲလို့လည်းသူကမေးခွန်းထုတ်လိုက်ပါတယ်။ရုရှားကနေဒရုန်းအမြောက်အများနဲ့ထပ်မံပစ်ခတ်တိုက်ခိုက်တဲ့အတွက်ယူကရိန်းနိုင်ငံတဝန်းအခြေခံအဆောက်အအုံတွေပျက်စီးခဲ့ပြီးမြို့ရွာပေါင်း400ကျော်မှာလျှက်စစ်မှုတွေပြတ်တောက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကစနေနေ့ကထုတ်ဖော်ပြောဆိုပါတယ်။တောက်ကြနေကြကနေ့စနေနေ့မနေ့အထိရုရှားနယ်တက်ကပစ်လွှတ်လိုက်တဲ့ဒရုန်း38စင်းတက်က28စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောဆိုပါတယ်။အော်ဒက်ဆာပြည်နယ်နဲ့ဇီပူရီရီရှားပြည်နယ်တွေတက်ကနေရာပေါင်း400ကျော်မှာလျှက်စစ်မှုတွေပြတ်တောက်နေတယ်လို့အော်ဒက်ဆာပြည်နယ်တက်ကရင်းနှီးချက်ဆက်ရုံမှာလည်းလျှက်စစ်မှုတွေပြတ်တောက်နေတယ်လို့ဆိုပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်သက်တပ်ပတ်အတွင်းလူဟန်ဒုံညက်နဲ့ခါဆန်ပြည်နယ်တွေတက်ကနေရာ၃ခုကိုရုရှားကမြေပြင်ထိုးစစ်အပြင်းထန်ဆင်နဲ့ခဲ့တယ်လို့လည်းဗြိတိရှထောက်လန်းရေးသတင်းကဖော်ပြပါရယ်ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ရုရှားတရားရေးဝင်ကြီးဌာနကနာမည်ကျော်သတင်းစာကြီးဖြစ်တဲ့ The Moscow Times သတင်းစာကြီးကိုပြပဩဇာကံသတင်းစာအဖြစ်စီးရင်ထည့်သွင်းလိုက်ပါတယ်ဒါဟာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအပေါ်အခုနောက်ဆုံးဖိနှိပ်မှုဖြစ်ပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းမှာအဝေးပြေးလမ်းဖောက်လုံနေစဉ်မြေအောက်ဥမင်ပြိုကျတဲ့အတွက်အလုံသမား42ဦးပိတ်မိနေပြီးကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတာစနေနေ့အထိရပ်တန့်တပတ်တစ်ခုရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ကမြေတူးဖော်တဲ့ဆက်အစ်စ်ထပ်မံရောက်ရှိလာတဲ့အတွက်ပုံမှန်ထိရောက်စွာလှုပ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောဆိုပါတယ်။အဝေးပြေးလမ်းဖောက်လုံနေစဉ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြေပြိုကျခဲ့တဲ့အတွက်အခုလိုပိတ်မိနေတာဖြစ်ပါတယ်။ပေးမိနေသူတွေကိုကယ်ထုတ်နိုင်ဖို့မြေသားအနည်း169ပေအထိတူးပေါ်ရမှာဖြစ်ပြီးပြီးခဲ့တဲ့စနေနေ့အထိ89ပေအနက်ကိုစက်တင်နဲ့တူးဖို့ပြီးဖြစ်တယ်လို့ကယ်ဆယ်ရေးသမားတွေကပြောပါတယ်။တောတောင်တွေထူထပ်တဲ့ဥထရာခန်းပြည်နယ်တွေကအဝေးပြေးကမ်းအလံဖောက်လုံနေစဉ်မှာအခုလိုဖြစ်ခဲ့တာပါ။ပေးမိနေသူတွေထဲမှာဖျားနာသူတွေရှိပေမဲ့အခြေအနေတွေကတိတ်ပြီးဆိုးဝါးသွားတာမျိုးမရှိဘဲအစားအစာနဲ့ဆေးဝါးတောက်ရည်တွေကိုပိုက်လိုင်းကနေတဆင့်ပေးပို့ထားတယ်လို့ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။
န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာဒီလာတဲ့တိုက်ပွဲတွေပုံမပြင်းထန်လာနေတာမှာလူနေထူထပ်တဲ့မျိုးတွေအရက်ဒေသတွေအထိတိုက်ပွဲတွေပုံမကျပြန့်လာနေပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေတိမ်းနဲ့ချီတိုးလာနေတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဘက်ဖြစ်တဲ့တအန်းရခိုင်တပ်မတော်ကိုကန့်အဖွဲ့တွေပူးပေါင်းပြီး2029စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလက်နက်ကိုင်တိုက်ပွဲတွေတိတိတသားသားအရှိန်မြင့်လာခဲ့ပါတယ်။2029စစ်စင်ရေးစတင်တဲ့အော်တိုဘားလ29ရက်နေ့နောက်ပိုင်းတိုက်ပွဲတွေကြောင့်ဥယျဆွန်ကောက်ထပ်ပြေးရသူ2000ကျော်ထပ်တိုးလာတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကနိုဝင်ဘာလ18ရက်နေ့မှာထုတ်ပြန်သတိပေးထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းမှာတော့မြန်မာနိုင်ငံတွင်အိုးအိမ်ဆွန့်ခွာထွက်ပြေးရသူက2000ကျော်အထိရှိလာတယ်လို့လဲကုလသမဂ္ဂကပြောဆိုထားပါတယ်။တိုက်ပွဲတွေပုံမပြင်းထန်လာတာနဲ့အများအပြစ်မဲ့ကလေးငယ်တွေအပါအဝင်အရသာတွေတိုက်ခိုက်တိုက်ဆုံမှုတိုးလာနေတာကိုသတိပေးထားတယ်လို့တိုက်ပွဲတွေအတွင်းနှစ်ဖက်အပြန်အလှန်ဖမ်းဆီးထားတဲ့တုံ့ပန်းတွေကိုလည်းနိုင်ငံတကာဥပဒေနဲ့အညီထိန်းသိမ်းဆက်ဆံဖို့ကိုလည်းကုလသမဂ္ဂကနှစ်ဖက်စလုံးကိုတိုက်တွန်းထားပါတယ်။လက်နက်ကန်ပဋိပက္ခတွေတိုးလာနေတဲ့မြန်မာနိုင်ငံတဝန်းအရက်ဒေသတွေမှာဆေးဘက်ဆိုင်ရာအဆောက်အုံနဲ့လူတွေနေတဲ့ဆေးဝင်တိုင်းတွေထိခိုက်မှုမရှိအောင်အကာအကွယ်ပေးကြဖို့နယ်စည်းမထားဆရာဝန်များအဖွဲ့ MSF ကတိုက်တွန်းပန်ကြားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလေးကရှမ်းပြည်မြောက်ပိုင်းပန်ဆန်းဆေးရုံကို drone ထိမှန်တာကိုထောက်ပြပြီးလက်ရှိပဋိပက္ခတွေမှာပဋိပက္ခတွေတိုးလာနေချိန်မှာဆေးဘက်ဆိုင်ရာအဆောက်အုံတွေအကာအကွယ်ပေးမရတာဟာအကာအကွယ်မရတာဟာဆိုရင်စရာအခြေအနေဖြစ်လာတယ်လို့ MSF ကသတိပေးထားပါတယ်ရှမ်းမြောက်တိုက်ပွဲတွေပြင်းထန်လာတဲ့အော်တိုဘာလဂုံလောက်ကစလို့ပန်ဆန်းစစ်ရင်ကိုဆက်လက်မလဲပတ်နိုင်တဲ့အတွက်တောက်ကြနေက drone တိုက်ခိုက်ခံရမှုအတွင်တိုက်ခိုက်တိုင်ရာရရှိမှုတော့မရှိခဲ့တဲ့အကြောင်းနိုဝင်ဘာလ18ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့ RSF ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်လက်နက်ကိုင်ပဋိပက္ခတွေကြောင့်အထူးသဖြင့်ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာMSF ရဲ့ကျန်းမာရေးစောင့်ရှောက်မှုအကူအညီပေးရေးလုပ်ငန်းတွေရပ်ဆိုင်းထားရတာဒါမှမဟုတ်အကန့်အသတ်နဲ့လှုပ်ဆောင်ရတာကိုထိခိုက်မှုတွေရှိနေပြီးဒေသခံလူတွေရဲ့ကျန်းမာရေးနဲ့လူဝါချက်တွေအတွက်စိုးရိမ်မှုဖြစ်လာတဲ့အကြောင်းကိုလည်း MSF ကပြောဆိုထားပါတယ်မြန်မာနိုင်ငံတခွန်းတိုက်ပွဲတွေပြင်းထန်လာတဲ့အမျှဆေးဘက်ဆိုင်ရာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပိုများလာနေချိန်မှာပဋိပက္ခတွေအတွင်းလူနာနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့ဘေးရန်နဲ့ကင်းရှင်းရေးနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ပိတ်မိတဲ့လူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်အောင်ခွင့်ပြုပေးဖို့လည်းပဋိပက္ခတွင်မှာပါဝင်တဲ့အဖွဲ့အစည်းတွေအားလုံးက MSF ကကြေညာတဲ့ထဲမှာပန်ကြားထားပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းမြောက်ဒေသမှာထိုင်းနိုင်ငံသားရာနဲ့ချီပိတ်မိနေစေပဲလို့ထိုင်းအစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေက42ဦးကိုတော့အော်တိုဘားလ16နိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံဘက်ကိုပြန်လည်ခေါ်ဆောင်ပေးနိုင်ခဲ့တာရှိပေမဲ့နောက်ထပ်ထိုင်းနိုင်ငံသား260လောက်ပိတ်မိနေစေပဲလို့ထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။တိုက်ပွဲတွေဖြစ်နေတဲ့လောက်ကိုင်းအနီးကစခန်းတစ်ခုမှာစစ်စခန်းတစ်ခုမှာဒီထိုင်းနိုင်ငံသားတွေရှိနေတယ်လို့လည်းပြောဆိုပါတယ်။မြောက်ပိုင်းမဟာမိတ်ကြီးနောင်သုံးဘွဲ့ရဲ့2029စစ်စင်ရေးတိုက်ပွဲအတွင်းစတင်ခဲ့ပြီးနောက်တရုတ်မြန်မာနယ်စပ်မြို့တွေမှာအလုပ်လုပ်ကင်နေကြတဲ့ထိုင်းနိုင်ငံသားတွေနဲ့တရုတ်နိုင်ငံသားတွေယာနဲ့ချီပိတ်မိနေပါတယ်။သူတို့ဟာတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့အွန်လိုင်းကနေငွေကြေးလိမ်လည်တဲ့စိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအလုပ်လုပ်ကင်နေသူတွေလို့ယူဆရပါတယ်။စနေနေ့တုန်းကတော့ထိုင်းအမျိုးသား23ဦးနဲ့အမျိုးသမီး18ဦးစုစုပေါင်း42ဦးကိုထိုင်းနယ်ခြားကော်မတီ DBC တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးရှမ်းပြည်နယ်တာချီလိပ်အုပ်ချုပ်ရေးအဖွဲ့ကထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဂျန်နဲ့ပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေပြန်လည်ခေါ်ယူနိုင်ရေးဆောင်ရွက်နေတယ်လို့လည်းထိုင်းစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီတော်အတွင်းရှမ်းမြောက်ဒေသတစ်လျှောက်ထိုးစစ်ဆင်နေတဲ့ညီတော်မဟာမိတ်သုံးဘက်ကတော့လောက်ကင်မြို့ကိုမြို့သိမ်းတိုက်ပွဲဆင်နေတော့မှဖြစ်တဲ့အတွက်မြို့အတွင်းမှာရှိနေတဲ့နိုင်ငံသားတွေနဲ့တရားမဝင်နေထိုင်သူတွေဘေးလွတ်ရာကိုထွက်ခွာကြဖို့နိုဝင်ဘာလ18ရက်နေ့ကသတိပေးထုတ်ပြန်ထားပါတယ
်တင်းငွေနေမနဲ့ထိတ်တန်းသတင်းတွေကိုကိုစော်မိုးကျော်ကကြေညာပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နေထဲမှာနားဆင်နိုင်ပါတယ်ဗျဒါပြင်အဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမင်းမြန်ကန်းနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရဝင်ရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်။အခုတော့သတင်းပေးပို့ချက်စောင်းမားဆွေးနွေးကန်းနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တက်ဆက်သွားပါမယ်။ ပထမဆုံးတော့မွန်ပြည်နယ်ထဲကစစ်အခြေအနေနဲ့ကြည့်အောင်ပါမွန်ပြည်နယ်ကြိုင်မြို့မြို့နယ်တွေမှာကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတင်းယူထားတဲ့ချောင်းနှခွတရားကိုစစ်ကောင်စီဘက်ကပြန်လည်တင်းယူဖို့ကြိုးစားနေသလိုလေချောင်းကဘုံကျဲတိုက်ခိုက်တာတွေရှိနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ချောင်းနှခွတရားကလုံးဝပြစ်စစ်ပြီးအသွားအလာတွေမရှိတော့တဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ်
မွန်ပြည်နယ်ကြိုင်မြောမြို့နယ်ချောင်းနှခွတရားကို KNL PDF ပူးပေါင်းတပ်တွေကတိုက်ပိုက်ထားတာကြောင့်စစ်ကောင်စီဘက်ကလည်းလေချောင်းပစ်ကူတွေနဲ့နိုဝင်ဘာလ18ရက်နေ့ကပြစ်ခတ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့ PDF တပ်တွေတင်းထားတဲ့ချောင်းနှခွတရားလည်းအခုချိန်မှာထပ်ပိုင်းကျိုးသွားပြီးကားတွေတော်လာလို့မရတော့ဘူးဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ်။
ကားကတော့ကားကတော့ဘာမှမပြောဘူးလို့ပြောတာတော့တော်ပိုင်းပြောတာဆောင်းဖော်တဲ့ကားတော့ခမင်းကြီးပြီးတောင်းကြောင်းဆုံးတယ်ဒါကကြီးရောဆိုတော့ဒါကကြီးရောပါတယ
်နိုဝင်ဘာလ18ရက်နေ့ကချောင်းနှခွတရားကျိုးသွားခဲ့တယ်လို့နိုဝင်ဘာလ17ရက်နေ့မှာတော့စစ်ကောင်စီကလေချောင်းတိုက်ခိုက်မှုတွေလှုပ်လာတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးကလည်းပြောပါတယ
်ဟိုချောင်းနှခွမြို့ကြီးတရားကိုအဲစကားထားတာပြန်လေစုံမှုတော့သူသူသူစင်နာပေါ့နော်သူသူစင်နေလေချောင်းဖြစ်ကူနေရောဒီစစ်ကူနေရောအဲ့လိုမျိုးသူသူစင်နေတဲ့အချိန်မှာတိုက်ပွဲတွေဆက်လိုက်ဖြစ်နေတယ်အဆောင်နှစ်ခွကတည်းကတော့သူကျိုးသွားတာပေါ့နော်ကတည်းကတော့ကျိုးသွားပါတယ်ဒီချောင်းတိုက်ခိုက်မှုကသမီးကိုကြီးပါလို့ပြောလို့ရတယ်ဟုတ်ကဲ့
ချောင်းနှခွတရားကျိုးသွားတာနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။နိုဝင်ဘာလ17ရက်နေ့မှာတော့ KNU ထိန်းချုပ်ရာမွန်ပြည်နယ်ကြိုင်မြောမြို့နယ်နဲ့ပဲခူးတိုင်းရွှေကျင်ကြောက်ကြီးဘက်မှာလေချောင်းတိုက်ခိုက်မှုတွေအတွင်းအရက်သားတချို့ထိခိုက်ဒဏ်ရာတွေရခဲ့တယ်လို့လည်းဆိုပါရယ်။စစ်ကောင်စီဘက်ကလည်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်နေတယ်လို့လည်းစောလေးကပေါ်ကပြောပါရယ်
။ဟုတ်ကဲ့အခုမဖက်ထိတွေ့တိုက်ပွဲဖြစ်တဲ့အချိန်တိုင်းမှာကဒီအဲ့ဒါလည်းရှိသေးသေးတယ်ကိုအများကြီးပေါ့ပါတော့အများကြီးကိုဟိုကပြင်းထားပြီးလှုပ်ဆောင်တော့စတိုက်ကြည့်နေတာခင်ဗျအခုဒီဇန်ဘက်ဆန်ဘောတိဘုံဒီနေကကျန်လေးပါရနောက်ကျနေလို့ဒီကြောက်ကြီးပဲရှိရှိပြီးတော့အဲရှိရှိကြောက်ကြီးပဲကျန်လေးနှခါလာကြည့်တယ်အခုကဒီကျွန်တော်ကလည်းအခုဒီဇန်ဘက်ဆန်ဘောတိလည်းအချင်းကြောက်တော့အများကြီးအဲကျွန်တော်ဟိုဒါလည်းဟိုဘာလို့ဆိုဒီကောင်အဆန်ချားလေအကဲဝင်းဒီမှာလာရတဲ့တစ်ခါကျရင်တတိတူရယ်ဆိုလို့ရကောင်းတာသူရှိရကလည်းနည်းနည်းကြီးရတော့အစ်ချင်းချင်းကောင်းဒီမှာကြာရင်တော့တကယ်တမ်းရတာပိုမှားတယ်ပေါ့နော်ဒီမှာကြီးရအခုသဘောအရဖြစ်နေတယ
်ဝန်ပီနယ်ကြိုက်မျိုးမျိုးနယ်တဲကချောင်းနှခွတရားကို KNL PDF တပ်တွေကတိမ့်ပိုက်ထားတာကြောင့်စစ်ကောင်စီဘက်ကလည်းအပြင်းထန်တိုက်ခိုက်နေပါတယ်ချောင်းနှခွတရားမှာစခန်းချထားတဲ့စစ်ကောင်စီတပ်တွေကိုနိုဝင်ဘာလ10ရက်နေ့ကတည်းကပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာဖြစ်ပြီး6ရက်ကြာတိုက်ခိုက်ပြီးမှအဲ့ဒီနေရာကိုထိန်းချုပ်နိုင်ခဲ့တာပါအဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးတာတွေများတယ်လို့လူ23ယောက်လက်နက်ချခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရကလည်းသတင်းထုတ်ပြန်ထားပါတယ်အဲ့ဒီနေရာကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်နိုဝင်ဘာလ17ရက်နေ့မှာစစ်ကောင်စီဘက်ကလေချောင်းတိုက်ခိုက်မှုတွေနဲ့အပြင်းထန်ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်သွားပါမယ်ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကိုင်နိုင်ရေးမြန်မာနဲ့သဘောတူထားတဲ့နားလည်မှုစာကျင်လောအရာထိုင်းနိုင်ငံမှာအလုပ်သွားလုပ်ကြတဲ့မြန်မာလုပ်သားတွေရဲ့အလုပ်သမားအခွင့်အရေးအခြေအနေအကြောင်းကို Frontier မြန်မာကဒုအတန်ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
ကော်ဆန်းလုံးနဲ့ခေါ်ပြီးစာချုပ်ချုပ်ခဲ့ပြီးကျွန်တော်ကော်ဆန်းလုံးကိုထည့်ပေးမယ်ဆိုပြီးမှကျွန်တော်တို့ဟိုဘက်ဆက်လာခဲ့တာပေါ့
ဒီဟာလုံးလေးဒီဟာကိုကညာပြန်ထုံးနေတာဆိုအိမ်လည်းမလွှဲနိုင်ဘူးဘလို့မှအဆင်မပြေ
ရွှေပြောင်းနေထိုင်တဲ့သူတွေကိုတရားဝင်လမ်းကြောင်းကနေတဆင့်သွားကြဖို့မြန်မာအာဏာပိုင်တွေကအမြဲတစေတိုက်တွန်းပြောဆိုနေခဲ့ကြပါတယ်ဒီလိုတရားဝင်သွားတာဟာကိုသွားမဲ့နိုင်ငံမှာအလုပ်ကိုင်နဲ့တခြားသောအခွင့်အရေးတွေအတွက်အမခံချက်ရှိစေနိုင်ဖို့ဖြစ်ပါတယ်ဒါပေမဲ့ထိုင်းနိုင်ငံမှာတော့များပြားလာတဲ့ MOU ရွှေပြောင်းအလို့သမားတွေအတွက်အဲ့ဒီလိုဖြစ်မနေပါဘူး။ဒါအပြင်အလို့သမားတွေပြောတာကသူတို့ဟာအခွင့်အရေးချိုးဖောက်ခံနေရတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်အာဏာပိုင်တွေစီကအကူအညီအနည်းငယ်ပဲရတယ်လို့ဆိုကြပါဗျ။မင်္ဂလာပါရှင်။ မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးတန်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The World Watch ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ကျွန်တော်တို့ညှော်လင့်ထားရတဲ့ကတော့စီနေရီလို့ခေါ်ပါပါတယ်အကုန်လုံးကျွန်တော်တို့အလိုလိုရမယ်အလိုလိုရမယ်ဟာဆိုက်ကြီးကျွန်တော်တို့စာချုပ်ချုပ်ကဘောကြီးဆိုင်အကြီးကြီးနဲ့ချုပ်ခဲ့တာပါသူတို့ပြောတယ်ကျွန်တော်တို့ agency တွေကိုကျွန်တော်တို့အချိန်ချင်းခါခါမေးပါတယ်ကျွန်တော်တို့ဘလို့လိုလိုရမှာလဲကျွန်တော်တို့ကိုကော်ဆန်းလုံးနဲ့ခေါ်ပါတယ်ကော်ဆန်းလုံးနဲ့ခေါ်ပြီးစာချုပ်ချုပ်ခဲ့ပြီးကျွန်တော်ကော်ဆန်းလုံးကိုထည့်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ဟိုပါတက်လာခဲ့တာပေါ့
ကိုကျော်ကပဲခူးတိုင်းတာယာဝတီမြို့ကဖြစ်ပါတယ်သူ့နေရမှာနေတော့ကတော့ရှင်မောင်းအလုတ်ကိုလုတ်ကင်ခဲ့တာပါ။ဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းမှာတော့စာဝတ်နေကြီးတွေကြက်တဲလာပြီးလုတ်ကင်စားတော့ဖို့အခက်ခဲတွေလည်းကြုံလာရပါတယ်။ဒါကြောင့်သူ့ရဲ့လယ်ကိုပေါင်ပြီးထိုင်းနိုင်ငံမှာ MOU လမ်းကြောင်းကနေတဆင့်အလုတ်သွားလုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ်။ MOU လို့တရားဝင်လမ်းကြောင်းနဲ့သွားတာကအလုတ်သမားအခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေလည်းပူပြီးရနိုင်တယ်လို့ကိုကျော်ကယူဆပြီးဒီလမ်းကြောင်းကိုသူ့ရွေးချယ်ခဲ့တာပ
ါကျွန်တော် MOU ဆိုတဲ့ဟာကတရားဝင်စာချုပ်ချုပ်ပြီးလာခဲ့တဲ့အတွက်ကျွန်တော်တို့ကတာဝန်ခံမှုတာဝန်ယူမှုနေရာတကာရဲဝင်တွေတွားရတာပေါ့ကွာအောင်လန်းလာတော့ကျွန်တော်ရဲဝင်မတွားဝင်ဘူ
းကိုကျော်ကလိုင်စင်ရပြပအလုပ်ကန်ကျူးဆောင်ကုမ္ပဏီတစ်ခုကနေတဆင့်လာခဲ့တာပါသူနဲ့အတူအလုပ်သမားအယောက်30လောက်ပါပြီးအားလုံးကထိုင်းကိုလာဖို့အတွက်သိန်း20ကနေ28သိန်းကြာကုန်ကြပါတယ်။သူတို့ဟာထိုင်းနိုင်ငံတာခိုင်ထဲကဆောက်လုပ်ရေးကုမ္ပဏီတစ်ခုမှလုပ်ရမယ်ဆိုပြီးစာချုပ်နဲ့ထိုင်းကိုအခုနှစ်ဇူလိုင်လတုန်းကရောက်လာခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီကုမ္ပဏီမှာသူတို့အလုပ်မရခဲ့ပါဘူး။သူတို့အဖွဲ့ကိုထိုင်းနိုင်ငံတောင်ပိုင်းကကုမ္ပဏီတစ်ခုစီကိုပို့ခံရပြီးဂျားခန်ပွဲစားတဦးကဘတ်9000နဲ့ရောင်းစားတာခံလိုက်ရတယ်လို့ကိုကျော်ကပြောပါတယ်။အဲ့ဒီကုမ္ပဏီမှာကိုကျော်အပါဝင်မြန်မာလုပ်သား30ဟာတလကျော်ကြာလုတ်ကင်ခဲ့ပြီးမြဲတတ်မှတ်ထားတဲ့လောကပြည့်ဝမရတဲ့အပြင်အလုတ်ချိန်ပုံမှန်လည်းမရှိခဲ့ပါဘူးပြီးတော့သူတို့ရဲ့နိုင်ငံကူးလက်မှတ်လိုတရားဝင်အထောက်အထားတွေကိုအလုတ်ရှင်ကတင်ဆက်ထားပါတယ်အဆင်မပြေမှုတွေကြောင့်လုံသမားတွေကသူတို့ရဲ့လောကနဲ့နိုင်ငံကူးလက်မှတ်ကိုပြန်တောင်းချိန်မှာတော့အလုတ်ရှင်ဘက်ကတဦးကိုဘတ်13,000စီပြန်တောင်းခဲ့ပါတယ်ကိုကျော်နဲ့သူ့လှုပ်ဖို့ကင်ဖက်တွေကရွှေပြောင်းလှုပ်သမားအကြီးကူညီနေတဲ့အဖွဲ့တစ်ခုကိုတိုင်ကြားခဲ့ပြီးအဲ့ဒီအဖွဲ့ကအေဂျင်စီဘက်ကိုဆက်သွယ်ရမှာတော့အေဂျင်စီဘက်ကဒါကအချင်းချင်းကြားမှာနားလည်မှုလွဲတာသာဖြစ်တယ်လို့ပြန်ပြန်ပြောပါတယ်။အဲ့ဒီနောက်သူတို့ကိုတခြားဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုစီကိုချိတ်ဆက်ပို့ဆောင်ခဲ့ပြီးအခုတော့ပိုကောင်းတဲ့အခြေအနေတစ်ခုနဲ့ပုံမှန်အလုပ်လုပ်ခွင့်ရနေကြပါပြီ။ကိုနေလင်းသူကထိုင်းနိုင်ငံကရွှေပြောင်းလှုပ်သမားအကြီးကူညီဆောင်ရွက်ပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဖြစ်ပါတယ်
။သူတို့တို့တရားဝင်လူကုန်ကူးတဲ့ပုံစံဖြစ်နေတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အမွန်ရောကဆိုတာကလုံငန်းတစ်ခုမှစာချုပ်ချုပ်တိုင်းအဲဒီလုံငန်းမှာလူတရားသူလူတရားလုံးစီနေရမှာအခုကလုံငန်းတစ်ခုမှစာချုပ်ချုပ်နေအဲဒီလုံငန်းလူတရားဆိုနေအဲဒီလုံငန်းမှာလူတရားမှမရှိဘူး။ဘယ်လိုပို့ပလိုက်တာ။ तू ကဒီခေါ်စားကို तू ကဝေဝေလိုက်တာ။ဝေယူပြီးတော့ကျွန်တော်အလုပ်သမားကိုတရားဝင်လိုက်ပြီးတော့ရောင်းစားနေလို့ဖြစ်နေတာ။
ကိုဇော်ကအသက်20အရွယ်သာရှိသေးပေမဲ့သခိုင်းတိုင်းမှာရှိနေတဲ့သူ့မိသားစုကိုထောက်ပံ့ချင်သူပါ။ဒါကြောင့်ထိုင်းနိုင်ငံက MOU နဲ့လုပ်ရမယ့်အလုပ်တစ်ခုအတွက်ပွဲစားတစ်ယောက်ကနေတဆင့်လိုင်စင်ရပြပအလုပ်ကံအကျိုးဆောင်ကုမ္ပဏီတစ်ခုကို19သိန်းကျော်ပေးခဲ့ရပါတယ်။ဩဂုတ်လမှာတော့သူအပါအဝင်လူ12ယောက်လောက်ကိုအေဂျင်စီကထိုင်းနိုင်ငံကိုခေါ်ဆောင်သွားခဲ့ပါတယ်။သမတ်ပရကန်ဒေတာမှာအလုပ်လုပ်ရမယ်လို့သူတို့ထင်ထားခဲ့ပေမဲ့တကယ်တမ်းကိုဇော်တို့အဲ့ဒီနေရာကိုလုံးဝမရောက်ခဲ့ရပါဘူး။စာချုပ်ပါလုပ်ငန်းခွင်မဟုတ်တဲ့ပကျင်ပူရီဒေတာနဲ့အယူတရမှာလုပ်လုပ်ခဲ့ရပြီးစူဖန်ပူရီဒေတာကငါးကံမှာတော့အလုပ်မရှိဘဲတစ်လလောက်နေထိုင်ခဲ့ရပါတယ်။သူအခုရောက်နေတဲ့ပုခတ်မှာလည်းပုံမှန်အလုပ်မရဘဲဖြစ်နေတယ်လို့ကိုဇော်ကပြောပါတယ်။
ဆိုရဒီလာတယ်ဆိုမိသားစုလိုကထောက်ပံ့ပေးခြင်းလိုလာကြတဲ့သူအလုပ်ကပုံမှန်မလုပ်ရပြန်အခုဘလို့ပုံစံဖြစ်နေရတော့ကျွန်တော်တို့အခုတပတ်ဆင်းနေဗျာတပတ်လောက်အလုံးလို့လုံးလို့တခါလဲကျွန်တော်တပတ်လောက်မှနားဆိုဒီဟာလုံးလိုက်ဒီဟာကိုကညာပြန်တုံးနေတယ်ဆိုအိမ်ကိုလည်းမလွှဲနိုင်ဘူးဘလို့မှအဆင်မပြေ
July la gre ga company 4 khu ne chait sat bi thwat la de MOU alu thama ausu 4 su ne do tan ga saka pyo khwin ya khe ba de turu twi chong ya de pyatana ri the ma lawa kha shin ma pe da da ma ma hoh lawa kha pi mi ya ja da sa chauk pa company ri ma alu lut khwin mi ya da pe da de niya thai khin ri ga mo ma loun na sa chauk ne la de company ri ga thauk lut yi pi song ni lo a cha sauk lut yi site twi go alu tin phye po pe da ri shi ni ba de अच्छा कंपनी रेसी को लेट जाऊँ ना का लोग तुम्हारे इट्टा प्यादना शिवारे बाजार ले सुरो एमओयू से नहीं या लोग तुम्हारे ये सायु सारे नहीं हा कन्ना उस साचो चो सुधारे कंपनी इट्टा भी अच्छा हुए ना जाऊँ प्यारे ऐलो म्यूज़ प्यां लोग तुम्हारे बो कंपनी प्यार कहना रुने चोपांग मुरी का मटुसानों रे के AAC Mahamay Pwega Kone Lentuga Pyobare.
Amo le, yao si la vila, loma nala tonga, loma loare, loma mari ba si mida. Ano, kwa longa, jano lo di, anama dengye longa lo, alo no lo tuma nebare ya. No pa longa, longa uwe ma pasha mishina lo tuma ba si ya. Agua ga, longa uwe, malonga di bene, no, sao jile mabi, alo le longa malonga bene, alo maka kere neji sanya lo tuma ya po miya la da bia hoke.
Chopo kenyare, alo tuma piatanari miya la da da maka. Nyama tanyonga alo dhamma tanya shi gale, phi shin pira ma shi dalao ne pa ni bi. Pone a chong cha ra ri gu le lakhan phi su ra le ma shi dalao bhe lu alo dhamma ri ga su cha ba re. Do ta ne zaka pyo khe ya re nyama alo dhamma tanya shi ga ro, turu alo ma shi gu su yi, pong lakhan phi su pira lu su ba re. Ta bien amu yu ne la re alo dhamma ri alo ma ya gu su ra lungwa ma shi gu lo nyin su khe de lu. Ta chau pa lungan kwen le si gu da se lu ta pita lu pyo su ba re.
Alo masih bau dia. Amu ini labi di mana lomba yang susah masih. Jangan ruah amu ini telar eh di mana tersayang lomba yang kuam biu meyau naik susah. Jangan ruah asal lomba yang kuam. Nama ini ni asyik jadi biu alam yang kuni sangat biar. Di mana lomba mai sembilan sangat biar. Alu sih bau dia. Lomba mai lomba yang susah masih bau.
Piosu chaka aludumari ne aludumar pwe siri piosura ne kwe piani bare. Tenegama shi pian aludumari kuni sangye pini de pwe siga ane song sene chishi bare. Eri pweriga do tangu piopja chaya turugu tanja muri pu miala de lu su bare. Dinya yine pumpu tutai foundation FED aludumar tawakan kumime ugaro. Agent siri ne suya pubang lo sangwi.
ที่เจ้าหน้าที่กูพิชิตเนี่ยลูกทักพี่อะไรเออหน้าที่เอเจนซี่เนี่ยไม่ใช่ของตัวเราเลยโอ้ตอนยูซีเนี่ยตอนงานยูซีเนี่ยส่วนมากเลยคุณอาจจะเจอแต่สายอ่ะส่วนกันนะสายอะไรเออตัวนี้เนี่ยที่เอเจนซี่เนี่ยเด็กเขาเว้ยตั้งมาทำอะไรแต่ตัวพี่เนี่ยก็ดีแต่ตัวพี่เนี่ยจะนู้นยังคุยไหนเนี่ยข้อมูลส่วนตัวที่เสียมันเลยอารมณ์เราสั่นเลย
แล้วทำไมพ่อรีเอเจนซี่รีเนี่ยแต่ยังจะมาที่กิจการกูพิชิตหน่อยบุอาจจะอยู่ใจอะไรไม่ได้เลยกูสั่งยังไงน้ำมือเราไม่เข้าบ้าบุเช่นแต่ยัดดีหน่อยบุจูใจยังกันอะไรกูจะรู้ลุลุ่ยด้วยด้วยไปลูกพิชิตมุมอยู่กับมือสูตรวจตรวจยังไม่ใช่ไม่ใช่เดี๋ยวคันซานนี่จะอะไรตัวนี้เนี่ยเสียสับปีพาลอยามะสุรากูมาจุดต่างพิชิตอะไรลูกสูบอะไร
มาแล้วเนี่ยน้องได้อะไรบ้างที่ตัวคอมมิวนิสต์ชุมนี้เนี่ยกูเป็นมาเลยลูกเป็นเรื่องที่เราทำอะไรไม่รู้เปล่าที่มาเลยลูกเป็นบอกว่าสิ่งที่เราเจอเป็นจริงเรื่องมาพิจารณาเสร็จแล้วเราไม่รู้ว่านี่เป็นทางสามีอะไรบ้างที่เราเข้าไปมันเกี่ยวกับว่ามาเลยเดี๋ยวเราไม่รู้ตอนนี้ไปแล้วไม่รู้เป็นอะไรแต่ยังเนี่ยเรื่องที่เป็นการยินดีเราเปลี่ยนมาที่เราเป็นสองคนแต่ไม่ทางสามีอะไรบ้าง
โดยแต่ยังดีกว่าซีซั่นก่อนน่าเสียงเปรียดด้วยเจ้าตัวมาเลเซียน่าเสียงดูเรื่อยลุ้มกุญแจปองกันเองวิบันจำเป็นอะไรกูเลยเจ้าตัวมาเลยนอกจากมาทอลเมตโดยแต่พอดแคสต์กูเลยสามย้อนน่าเสียงเปียจ้าบ้าเช่นโดยแต่วันนี้ดารีตินเซ็คเข้ารับที่บาร์เลยพี่กูรอสุนิกันที่คุณเนี่ยสบายไหมแล้วแม่นท่านเนี่ยเสร็จลีกูเนี่ยเมริกาอยู่กับเว็บมาเยี่ยงตั้มราฮาวทรันด์ในยากเย่ นี่มาที่มุกฤษีลูกชามุบบลูเตียวในมาเลยนี่มาเยี่ยงตั้งแต่ตุ๊ดเด็ดเส้นเนี่ยอุตมะตั้งอ่ะมีมีนเดินเสร็จทวารเนี่ย
American သမ္မတရွေးကောက်ပွဲကိုကျင်းပဖို့တနစ်လိုပါသေးတယ်။ဒါပေမဲ့ American နိုင်ငံကြီးမှာမြန်မာဒီမိုကရေစီလှုပ်ရှားမှုအတွက်စော်အော်စီယိုရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တော့တနစ်ဆိုတာလုံလောက်ရုံပဲရှိတယ်ဆိုတဲ့အချိန်ကာလပါ။နောက်ပဲနှစ်ရွေးကောက်ပွဲမှာလက်ရှိသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်တို့ပြန်ကြရလိမ့်မယ်လို့အများကယူဆထားကြပါတယ်။နယူးယောက်တိုင်းသတင်းစာကြီးနဲ့ Siena College တို့ပူးတွဲကောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းအရဆိုရင်တော့ Mr. Trump နဲ့ Mr. Biden ကိုပါတီနည်းအကြအကျိတ်နဲ့ပြန်ရလေးရှိတယ်ပြည်နယ်၅ခုပါဥဆောင်နေပြီး Mr. Biden ကတစ်ခုပါဥဆောင်နေပါလေ။နိုဝင်ဘာလ9ရက်နေ့နယူးယောက်တိုင်းသတင်းစာမှာဖော်ပြခဲ့တဲ့အဲ့ဒီစစ်တမ်းအရ Mr. Trump က400ခိုင်နှုန်းကနေ100ခိုင်နှုန်းထိဥဆောင်နေတဲ့ပြည်နယ်တွေကတော့Arizona, Georgia, Michigan, Nevada နဲ့ Pennsylvania ပြည်နယ်တွေပဲဖြစ်ကြပါတယ်။ Mr. Biden ကနှစ်ရာခိုင်နှုန်းနဲ့ဥဆောင်နေတဲ့ပြည်နယ်ကတော့ Wisconsin ပြည်နယ်ပါ။ဒီလိုအခြေအနေတွေကြောင့် Mr. Trump ကသမ္မတဖြစ်ခဲ့လို့ရှိရင်လာနိုင်တဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကို New York Times သတင်းစာကြီးက November 17ရက်နေ့မှာညွှန်ခဲ့ပါတယ်။ ABC သတင်းဌာနကလည်း Trump သမ္မတဖြစ်လာခဲ့ရင်လှုပ်လာမဲ့အစီအစဉ်တွေကြောင့် November 17ရက်နေ့ကရေးသားခဲ့ပါတယ်။ဒီပါဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကပါအစီအစဉ်မှာ Trump American Democracy နဲ့လူခွင့်ရေးအကြောင်းတင်ပြခြင်းပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့1990ပြည့်နှစ်ရွေးကောက်ပွဲမှာပလဲမဲဆန္ဒနယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်ဖြစ်တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့ဆရာ။ဒီအချိန်အားဖြင့်ဆိုရင်တော့နည်းနည်းစောသေးတယ်လို့ပြောနိုင်တာပေါ့နော်ကျွန်တော်တို့ဒါပေမဲ့ American Media တွေမှာတော့ Trump ပြန်လာခဲ့တယ်ရှိတော့ဆိုတဲ့ဆောင်းပါးတွေကိုကျွန်တော်တို့တွေ့လာရပါတယ် Trump ကသမ္မတဖြစ်လာခဲ့ရင် American ရဲ့ Democracy နဲ့လူခွင့်ရေးအခြေအနေကဘယ်လိုဖြစ်နိုင်မယ်လို့ဆရာထင်ပါတယ်ခင်ဗျဟု
တ်ကဲ့ Donald Trump ကအရင်တကြိမ်ကလည်းပဲဒီ Muslim Islam ဘာသာကိုစန့်ကျင်တဲ့ဆုံးဖြတ်ချက်တွေအများကြီးလုပ်ခဲ့တယ်အခုလည်းသူမဲဆွေကမ်ပိန်းတွေကိုကြည့်လို့ရှိရင်အဲ့ဒီသဘောတွေသူဆက်ပြောပါတယ်ခင်ဗျအခုဖြစ်နေတဲ့ဟာမတ်စ်ကနေအစ္စရေးကိုစတင်တိုက်ခိုက်တဲ့အခုထိမပြီးသေးတဲ့ပြင်းထန်လာတဲ့စစ်ပွဲမှလည်းပဲထရမ့်တက်လာလို့ရှိရင်အပြောင်းလဲတွေရှိနိုင်ပြီးတော့အမေရိကန်ရဲ့လက်ရှိဖြစ်နေတဲ့ကျင့်သုံးနေတဲ့ပေါ့ဒီတံပိုးထားမှုတွေဒီမိုကရေစီတွေလူခွင့်ရေးတွေဆိုတာမှာမေးစရာမေးခွန်းအစ်စ်တီဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်မှန်းပါတယ်ခင်ဗျဟုတ်ကဲ့
အဲ့ဒီလိုဒါ Trump ရဲ့ Muslim ဆိုင်ရာမူဝါဒနဲ့ဆက်နွယ်ပြီးတော့ပေါ့နော်ကျွန်တော်တို့ American နိုင်ငံသားကြီးဝါဒအထူးသဖြင့် Rohingya ဆိုင်ရာမူဝါဒကဘယ်လိုဖြစ်သွားနိုင်မယ်လို့ဆရာထင်တယ်ခင်ဗျ
တကယ်လို့ဒါ Trump တက်လာပြီးတော့ American အစိုးရရဲ့ policy ကဒီ Rohingya နဲ့ပတ်သက်ပြီးဘာလာမလဲဆိုတာနည်းနည်းတော့ဟိုပြောရတော့ခက်သေးတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာ Trump အတွက်ကြည့်လို့ရှိရင်သူကအမှန်တမ်းအသေးစားလေးသေးသေးလေးသူကတော့ကြီးကြီးကြီးကြီးကြီးမားမားလေးလုပ်ချင်တဲ့ပုံကူဖြစ်ပါလေ။ဒီကိစ္စလည်းရက်ခက်လာနိုင်တယ်။မွတ်စလင်တိုင်းပြည်ကြီးကနေပြည်ဝင်ခွင့်ကိစ္စတွေအစသဖြင့်ကိုသူကန့်တတ်မှဖြစ်တော့ဟိုသူ့လက်ထက်တော့အစလည်းမြန်မာနိုင်ငံတော့ပါသွားသေးတယ်နောက်ကြတော့သူပြန်ပြန်လျှော့ပေးတာပေါ့နော်။ဆိုတော့ဒီတွေ့ရိုဟင်ဂျာတွေကရောနောက်တစ်ခါဒီအဲဒီလှုပ်ရှားမှုဥဆောင်နေတဲ့ပုံကူတွေကရောတကယ်လို့သာထရမ့်တက်လာရင်ချက်ကတ်မှုအစ်စ်နေတဲ့အဲလှုပ်ဆောင်ဖို့လိုလာကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟ
ုတ်ကဲ့ဆရာတဆက်သေးပဲပေါ့နော်ဆိုတော့ဒီရိုဟင်ဂျာမူဝါဒလို့ပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒကတော့ဘယ်လိုဖြစ်သွားနိုင်တယ်လဲမြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်မှာဘယ်လိုသိရမှုတွေရှိလာနိုင်မလဲဆရာ
ဟုတ်ကဲ့အင်ဒိုပစိဖိတ်ခေါ်တဲ့ဒီအိန္ဒိယသမုဒ္ဒရာနဲ့ပစိဖိတ်တောင်ပိုင်းအရှေ့တောင်ပိုင်းပေါ့နော်အဲနောက်တောင်ပိုင်းအဲ့သမုဒ္ဒရာဂျာဆက်တဲ့နိုင်ငံညာရေး policy ကိုအမေရိကန်ကထဲထဲဝင်ဝင်လေးလေးနက်နက်အခုဆိုကြဲကြဲပြဲပြဲဆောင်ရွက်နေတယ်ထရမ့်ပြန်တက်ရင်လည်းပဲအဲ့ဒီ policyကိုဆက်ပြီးကျင့်သုံးနိုင်မလို့ကျွန်တော်ယူဆတယ်။ပိုဆိုးနိုင်တာကတော့ဒေါ်နယ်ထရမ့်ဟာတရုတ်နဲ့ပတ်သက်ရင်တော်တော်ခါးခါးသီးသီးရှိတဲ့သမ္မတဖြစ်တယ်။အခုလဲဆန်ဖရန်စစ္စကိုမှာသမ္မတနဲ့သမ္မတနှုတ်ဦးတွေတွေ့နေကြတယ်။တနည်းအားဖြင့်နှစ်နိုင်ငံခေါင်းဆောင်တွေက ဆက်ဆက်ရေးပို့ပြီးတော့တိုးတက်လာအောင်ကြိုးစားနေတဲ့ကာလပေါ့နော်အဲ့တော့အဲ့ဒီကာလထဲမှာဂျိုးအဲထရမ့်ကတက်လာရင်ဒီအစီအစဉ်ကြီးပြောင်းသွားမယ်အဲ့ဒီအစီအစဉ်ထဲမှာဗမာနိုင်ငံလည်းပါဝင်နေတယ်တိုးတော့လည်းပဲဒီ Indo-Pacific ဥတီတဲ့ဒေသတွင်းနိုင်ငံရေးကိစ္စကတော့ပို့ပြီးတော့ပြင်းထန်လာနိုင်တယ်တကယ်လို့ Trump တက်လို့ရှင်နော်အဲအဲ့ဒါဟာတရုတ်ဆန့်ကျင်ရေးကိုဥတီတဲ့ဟာဖြစ်တယ်ကွာဗမာနိုင်ငံအပေါ်မှာသေးသေးချာချာကိုကျွန်တော်တရားမှုကြီးရှိနေတယ်ဘယ်လောက်ထိကောင်းမလဲဆိုမလဲကတော်တော်တော့ခက်တယ်ဘာကြောင့်လဲဆိုကျွန်တော်တို့နိုင်ငံကတရုတ်နိုင်ငံတွေကကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီအတွဲနေပြီးတော့လှုပ်ရှားကြိုက်စီရလို့ဆက်လှုပ်ရှားတွေများတဲ့တွေကျွန်တော်စိုးရင်တာက Trump ကြောင့်မလို့တရုတ်နိုင်ငံအပေါ်မှာတက်ရောက်မှုကနေဗမာနိုင်ငံကိုရောင်ပြန်ဟပ်ပြီးတော့အဆိုးတွေဖြစ်မလာပါစေနဲ့လို့သာဆုတောင်းမျှော်လင့်ရတယ်လို့ပြောပြသည်ခင်ဗျဟုတ်ကဲ့ခင်ဗျဟု
တ်ကြအခုလောလောဆယ်မှာဆိုလို့ရှိရင်လည်းတရုတ်နဲ့စစ်ကောင်စီကြားဆက်ဆံရေးအနေနဲ့လေးအဖွဲ့ထည်တွေရှိနေတယ်နောက်တစ်ခါကျွန်တော်တို့ဒီမွတ်စလင်စာကြီးနဲ့ပတ်သက်ပြီးအမျိုးပါသောတာဒနာလှုပ်ရှားမှုပေါ့နော်ကျွန်တော်တို့ဒီတော်တယ်ရှိနေတယ်အဲ့ဒီမျိုးပါသာတာနာလှုပ်ရှားမှုကိုလည်းစစ်ကောင်စီကထောက်ခံထားတယ်ဒီလိုအတိုင်းအစတွေရဆိုရင်မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်မှာဘယ်လိုများတက်ရောက်မှုရှိမယ်လို့ဆရာထင်လဲ
အဲဘာသာရေးပါလာတဲ့နိုင်ငံရေးဟာအမ်တမအပြောရအလုပ်ရခက်ပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာဒီဘာသာရေးကိုအသုံးချပြီးတော့လက်ရှိစစ်ကောင်စီရောအရင်အာဏာသိမ်းတဲ့အဲကောင်စီကအသုံးချခဲ့ကြတာပေါ့နော်အခုဆိုရင်တော်တော်ဆူဆူဝဝအခြေအနေအထိတနည်းအားဖြင့်အများစုကိုယ်ခွေတဲ့ဗုဒ္ဓဘာသာရဲ့အဲအသွေးအယောင်ကုန်ရှင်ဟာတော်တော်ကျဆင်းတဲ့အနေအထားကိုရောက်ဖြစ်ပါလေခင်ဗျနောက်တစ်ခါကျွန်တော်တို့ဆွေးနွေးနေတဲ့ဂျွန်နက်ထရမ့်သူကလည်းပဲဘာသာရေးမှာသူကိုယ်ခွေတဲ့ခရစ်ယာန်ဘာသာကိုလိုလာတဲ့ပို့ပြီးတော့တင်နေတယ်လို့ကျွန်တော်မြင်တယ်။သူကမ်ပိန်းမိန့်ခွန်းလေးမှာဆိုရင်ပညာရေးဝန်ကြီးဌာနကိုဖြုတ်ပစ်ပြီးတော့ကျောင်းတွေမှာဆူတောင်းပွဲတွေလုပ်ရမယ်ဆိုတဲ့အထိပြောလာတယ်။တနည်းပြသူကလည်းဟိုခရစ်ယာန်ဘာသာအစွန်ရောက်တစ်ခုဖြစ်တယ်။ကျွန်တော်တို့မိန့်ခွန်းဆွေးနွေးနေတကဗုဒ္ဓဘာသာအစွန်ရောက်ကိစ္စကိုအသုံးချတဲ့ကိစ္စဖြစ်တော့ကနှစ်ခုလုံးကကျွန်တော်အမြင်တော့မလျော်တဲ့ကိစ္စတွေဖြစ်ပါတယ်ဘာသာရေးကိုအသုံးချတာနိုင်ငံကြီးအကျိုးစီးပွားအတွက်အသုံးချတာဖြစ်တဲ့အတွက်မကောင်းဘူးလေထရမ့်တဲ့ကိစ္စရောစစ်ကောင်စီလက်ရှိစစ်ကောင်စီကိစ္စရောဟာအမ်တမ်းမှကြီးကျယ်တဲ့ကြီးမားတဲ့ထိုးနှက်ချက်ကြီးဖြစ်တော့ကျွန်တော်တို့သတိကြီးကြီးနဲ့ရင်ဆိုင်ဆန့်ကျင်ပြီးတော့ကောင်းအောင်ကြိုးစားရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမင်းကလေးပါဆရာဒါထရမ့်လာနိုင်တဲ့ဆိုတဲ့ယူဆချက်ပေါ်မှာအခြေခံပြီးတော့ပေါ့နော်အမေရိကန်မှာရောက်နေတဲ့မြန်မာတွေအနေနဲ့ဘလို့လှုပ်ရှားမှုတွေစတော့ထားရင်ကောင်းမယ်လို့ဆရာထင်ပါတယ်ခင
်ဗျဟုတ်ကဲ့မြတ်အခုဆိုဒေါ်နယ်ထရမ့်ဆိုနောက်ထပ်ပေါ့နော်ဒီနှစ်အကျော်သူတကယ်လို့တက်ရဲ့၄နှစ်အဲ့အတွက်ပါဒါတောင်မှရည်တော်ပဲဖြစ်သေးတယ်ပြင်ဆင်မှုတွေကျွန်တော်တို့လုပ်သင်ကြတယ်စီယုံမှုလော်ဘီလို့ခေါ်တာပေါ့နော်အဲ့ကိစ္စတွေလည်းကျွန်တော်တို့လုပ်သင်ကြတယ်လို့ယူဆတယ်ကျွန်တော်တို့တို့ရာဘာပဲလုပ်လို့ရှေ့ကိုမျောပြီးတော့ရေတို့ရောရီစီရောမျောတဲ့အဲလှုပ်ဆောင်စဉ်းစားမှုတွေကျိုးအပ်ပါတယ်နော်ဒီအခွန်ကောင်းကိုအသုံးချပြီးတော့အမေရိကန်မှာနေတဲ့ကျွန်တော်အပါဝင်ပေါ့နော်ကျွန်တော်တို့အပါဝင်မြန်မာနိုင်ငံသူနိုင်ငံသားတွေဟာဂျိုးဘိုင်ဒန်ကနေပြီးတော့ဒေါ်နယ်ထရမ့်အပြောင်းလဲရှိနိုင်တယ်ဆိုတဲ့အယူဆနဲ့ရှိရင်တို့အတွက်တို့နိုင်ငံအတွက်ပေါ့နော်ကောင်းအောင်မလုပ်မလဲဆိုတဲ့စဉ်းစားမှုတွေလှုပ်ဆောင်မှုတွေအခုတွေကဆောင်ရွက်တင်ကြတယ်လို့ကျွန်တော်လေးစားစွာအကြံပေးပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဟု
တ်ကဲ့ဆရာကြီးအများကြီးကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကောင်းပါပြီခင်ဗျာကောင်းပါပြီ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကနေအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရေးအဖွဲ့ဖြစ်ဆောင်ရွက်ခဲ့တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်ကျွန်တော်ပါပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အသံမြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာ19ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုဆက်ပြီးဥရုရာသီနဲ့အနာဂတ်ကမ္ဘာလေယာဆက်ပြိုးရေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးပတ်စဉ်အစီအစဉ်နဲ့စတင်ပါမယ်တရုတ်သမ္မတရှီကျင်းဖင်အပါအဝင်အာရှတိုက်ကခေါင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုမှာပြုလုပ်တဲ့ APEC စီဝေးကိုတက်ရောက်ခဲ့ကြပါတယ်။ APEC လို့ခေါ်တဲ့အာရှပစိဖိတ်စီဝေးပူးပေါင်းဆောင်ရွက်ရေးစီဝေးကျင်းပနေတော့မှာပဲအိန္ဒိယသမ္မတမိုဒီကဥဆောင်ပြီးကမ္ဘာတောင်ဘက်ချမ်းကဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေရဲ့ online နီလာခံကိုလည်းတပြိုင်တည်းကျင်းပခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုကိုစော်မိုးကျော်ကစူးစိပြီးဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနိုဝင်ဘာလ15ရက်ကနေ18ရက်နေ့အထိကျင်းပနေတဲ့ APEC APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုအာရှတိုက်ကခေါင်းဆောင်တွေဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒာတောင်ကိုရီးယားသမ္မတယူဆူယိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုစတဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ပြည်မမှုတွေရှိနေတဲ့ကမ္ဘာအင်အားအကြီးဆုံးနိုင်ငံနှစ်နိုင်ငံအမေရိကန်နဲ့တရုတ်ရဲ့ထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမ္မတဘိုက်ဒန်နဲ့သမ္မတရှီကျင်းပင်တို့အစည်းအဝေးပြင်ပမှာနိုဝင်ဘာလ15ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ပြည်သူပေါင်းဆောင်တဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ဆိုနိုင်ပါတယ်။တရုတ်အနေနဲ့အမေရိကန်နဲ့လက်တွဲဘက်မိတ်ဆွေဖြစ်ဖို့အဆင်သင့်ရှိပါတယ်လို့သမ္မတရှီကျင်းပင်ကပြောဆိုခဲ့ပါတယ်
။中国愿意同美国做伙伴
တရုတ်ဟာအမေရိကန်နဲ့လက်တွဲပဲမိတ်ဆွေဖြစ်ဖို့ဆန္ဒရှိပါတယ်။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့အခြေခံစည်းမျဉ်းတွေကတော့အပြန်အလှန်လေးစားမှုငြိမ်းချမ်းစွာအတူတကွတည်ရှိမှုနဲ့နှစ်ဖက်အကျိုးရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေပဲဖြစ်ပါတယ
်။သမ္မတဘိုင်ဒန်ကလည်းတွေ့ဆုံမှုမှာအရေးပါတဲ့တိုးတက်မှုတွေဖြစ်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ To any concern about anything between our nations or happening in our region.We should pick up the phone and call one another.
ဖိနက်တပက်စိုးရိမ်မှုတွေရှိတဲ့အခါဖုန်းခေါ်ဆက်သွယ်စကားပြောနိုင်တဲ့ဆက်သွယ်ရေးမျိုးပြန်လည်စတင်နိုင်မှာဖြစ်ပါတယ်။ဒါဟာအရေးပါတဲ့တိုးတက်မှုတရားဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။နိုင်ငံအခြားဆက်သွယ်ရေးပြန်လည်ဖွင့်လှစ်ဖို့သမ္မတနှစ်ဦးသဘောတူခဲ့ပါတယ်။စစ်ပက်တာဝန်ရှိသူတွေအခြားဆက်သွယ်ရေးကိုလည်းပြန်လည်စတင်ဖို့သဘောတူခဲ့ပါတယ်။သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှုမှာနိုင်ငံတန်တမာရေးနဲ့စီရေးအရာဆက်သွယ်ရေးလမ်းကြောင်းတွေပြန်လည်ဖွင့်လှစ်နိုင်ဖို့အဓိကမျှော်မှန်းတယ်လို့သမ္မတဘိုင်ဒန်ကနိုဝင်ဘာလ14ရက်နေ့မှာပြောဆိုခဲ့ပါတယ်။ဒီရည်မှန်းချက်အောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်။နိုင်ငံအေးချမ်းစွာပြိုင်ဆိုင်ရေးကိုအမေရိကန်ဘက်ကဆွေးနွေးခဲ့ပါတယ်။တရုတ်အမေရိကန်အကြားထိုင်ဝမ်ကိစ္စတောင်တရုတ်ပင်လယ်ပြင်ကိစ္စရုရှားယူကရိန်းစစ်ပွဲကိစ္စအခုအခါ Israel Hamas ကိစ္စစာဓာတ်ရီအပေါ်သဘောထားကွဲလွဲမှုတွေရှိနေပေမဲ့အခြေခံပူးပေါင်းဆောင်ရွက်ရေးနဲ့နိုင်ငံအဆက်အသွယ်မပြတ်ရေးကိုသဘောတူခဲ့ပါတယ်။အခြားကိစ္စရပ်တွေအပေါ်ဆွေးနွေးမှုရှိမရှိထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့ထိုင်ဝမ်အရေးကိုတော့ဆွေးနွေးခဲ့ပါတယ်။ထိုင်ဝမ်ကိုအမေရိကန်ကလက်နက်မထောက်ခံဖို့လွတ်လပ်ရေးကိုအတိအမှန်မပြုဖို့တရုတ်ပြည်တပြည်တည်းမူဝါဒကိုလက်ခံဖို့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့သမရရှိကျင်းပင်ကဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။သမရဘိုင်ဒန်ကလည်းတရုတ်ပြည်တပြည်တည်းမှုကိုဆက်လက်ကင်ဆယ်ထားပါတယ်လို့သတင်းစာရှင်းလင်းပွဲမှာထပ်မံအတည်ပြုခဲ့ပါတယ်။အခုလိုအချိန်မှာပဲတင်းမာမှုတွေရှိနေတဲ့တရုတ်နဲ့ဂျပန်အကြားထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမရရှိကျင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့လည်းတရားတွေ့ဆုံခဲ့ပါတယ်
။ဒီမှာရုရှားとの連携を含む中国による我が国周辺での軍事活動
ဂျပန်နိုင်ငံအနီးတရုတ်ရဲ့စီးရဲလှုပ်ရှားမှုတွန်းမြင့်လာတဲ့ရုရှားနဲ့ပါပူးပေါင်းပြီးစီးရဲလှုပ်ရှားမှုတွေတိုးလာတဲ့အပေါ်လွန်စွာစိုးရိမ်မိတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းဖူရှိမားနျူကလ িয়ার ဆက်ရုံကဓာတ်ရောင်ကြီးတင့်ရေတွေပင်လယ်ထဲစွန့်ပစ်ခဲ့တာဟာလူသားတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်တယ်လို့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ Da bien Taiwan yi le cha yi go le Japan wun ji chok ga pyo su ke ba de. Yauk tamara shi chin bin ga bo a cho shi me kaisa de go a yong sai pho ne ma tu nyi da de go swin nwe nyi nai ya me lo pyo su ke ba de. Japan wun ji chok ga le na phe a cho shi me maha byu a myaw sat san yi go set let chou ban twa me lo pyo su ba de. Tayauk a ne ne si bwa yi phwin pyo to de mu ne ka ba in a ji naingan phit la yi go adika saung ya ne bi Zagala Patipaka Rigo Shang Shah Lure the Boshi Delu, Ake Kadiga Tunda Pare. Akulo Asha Pacific Dida Sibai Pubang Samyamu Tati Nilagan Pido Nichimabe. No Mbala Sekoni Anima, India Unijo Modi Usambi. Nanga Maudia Jo Pawene, Kabat Tambe Changa, Pumusene, Sierra Nangani Ye, Tati Nilagango, Onangani Pilo Kabare.
Asia Chetraki Gatnause. नई चुनौतियां उभर रही है
डिंगीला का मात इंडिया उन्हीं जो मोदी का अडोबाला खुनिये चंपे टाइकन मुगो शंक्षा के दलो इसरे हम्मर्स प्रतिपक्का मा या तारे तेजोंगे यारे अपोशंक्षा के बारे डिटांबाई थे डिंगीला का हा पिगरे सत्यमाला का इंडिया मा चंपा के रे G20 समुच्ची वाचन Kabat Tao Mai Nangani Anine Mimiru Duachene Sui Murigo, Suzi Ninuswa Topo Timja Jabone, Supound Timembo, Pubon Lo Sambo, Aset Dwemba Piapo, Titwen Pandibone, Swanyi Mintembo, Sare, Singalongo Songye Chabo, India Munijo Muriga Taitonga Jao, Didaba Asha Nangani Sema Timjalayamale.
Kuzo Mucho Tesakere Asha Nangani Sema. Good season ago, internet, Samyana, Bamist of UA News Talk, Comne, UA Bamist YouTube, Facebook, Samyana Rimale, Trinity, Chainet, Biane, Day, Chishu, Nasana Maria, Social Media Ribomale, Weben, Champion, Macha, Bija, Picovare, Good Sepiro, Lea Sepio, Trini Uchiama, Former Times Media Ga, Why not that it is Sepitavaremia?
Ning Lava?
လေယာစီဝတ်သတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပြူရဲ့ချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝတ်သတင်းတွေကိုကိုမြင့်မီဟန်နေသူကျမမင်းစိဘကတင်ဆက်ပေးသွားပါမယ်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပြူရဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းမြောင်းနဲ့ရခိုင်အပါအဝင်နေရာဒေသနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် လေယာထွက်ကုန်ဈေးကွက်နဲ့ကုန်းသွယ်ရေးကိုဘယ်လိုတည်ရမှုဖြစ်နေလဲဆိုတဲ့သတင်းတွေနဲ့စကြပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ရခိုင်တပ်တော် A နဲ့စစ်တပ်ကြားတကြောပြန်တိုက်ပွဲတွေကြောင့်ပြည်တွင်းကုန်းသွယ်ရေးအပါအဝင်နေဆက်ကုန်းသွယ်ရေးလုပ်ငန်းတွေပါရပ်တန့်သွားတယ်လို့ဒေသခံကုန်းသွယ်ရေးကပြောပါတယ်။စစ်တပ်ကရခိုင်ပြည်နယ်ကိုဝင်ရောက်နိုင်တဲ့ကုန်းလမ်းနဲ့ရေ ပါရပ်တန့်ကုန်တာဖြစ်တယ်လို့စစ်တွေမြို့ကနေဆက်ကုန်းသွဲတအူးကပြောပါတယ်ရန်ကုန်စစ်တွေကားလမ်းကိုပါပိတ်လိုက်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နိုင်ဖို့ဝင်ရောက်လာတဲ့ရေရှုံကားပဲနဲ့ကြက်သွန်းဂျင်းဆိုစတဲ့ကုန်ပစ္စည်းတွေဟာစစ်တွေမြို့ထဲမှာပဲပိတ်မိနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုကုန်ပစ္စည်းတင်ပို့ရမှာစစ်တွေကုန်သွယ်ရေးစခန်းနဲ့မောင်းနှောကုန်သွယ်ရေးစခန်းတို့ကနေတင်ပို့တာဖြစ်ပြီးစစ်တွေကုန်သွယ်ရေးစခန်းကကုန်သွယ်မှုပုံများတယ်လို့ဒေသခံကုန်သည်တွေကပြောပါတယ
်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်ထားတဲ့အတွက်ဂျင်းဝယ်တွေရပ်နေပြီးဈေးတွေလည်းကျဆင်းနေပါတယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကကုန်သွယ်ရေးလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ဂျင်းအယောင်းဝယ်ရပ်တည်နေပြီးဈေးတွေလည်းကျဆင်းနေတယ်လို့ကုန်သည်တွေကပြောပါတယ်မြန်မာနိုင်ငံကဂျင်းတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအဓိကတင်ပို့နေတာဖြစ်ပါတယ်လက်သလုံးမှာတော့ရှမ်းပြည်နယ်အောက်ပန်းစည်းကွက်မှာလည်းဝယ်ယူသူရှိလို့ဂျင်းပိတ်တာချိန်ထောင်နဲ့ချီပြီးပိတ်မိနေတယ်လို့ဈေးနှုန်းတွေလည်းကျဆင်းနေတယ်လို့အောက်ပန်းမြို့ကကုန်စည်အမျိုးမျိုးရောင်းဝယ်သူတို့ကပြောပါတယ်နိုဝင်ဘာလပထမပတ်ကဂျင်းသပိတ်တာကို3800ကျပ်တိဈေးကောင်းရရှိခဲ့ပြီးမယ်နိုဝင်ဘာ15ရက်နေ့မှာတော့သပိတ်တာကို2500ကျပ်တိဈေးကျဆင်းသွားတာဖြစ်ပါတယ
်တိုက်ပွဲတွေရှိနေပေမဲ့မူဆယ်နေဆက်မှာဖရဲသခွားဈေးကောင်းရနေပါတယ် တရုတ်နိုင်ငံကိုမြန်မာဖျက်သည့်တင်ပို့ရမှာတည်ယူပို့ဆောင်ရေးကုန်ကြမ်းမှုဈေးတွေကြီးမြင့်တဲ့အပြင်လမ်းခီးလုံခြုံရေးအခက်အခဲတွေရှိနေပေမဲ့လည်းဈေးကောင်းရနေတာကြောင့်အရေးစုံပြီးတင်ပို့နေကြတယ်လို့ဖျက်ကုန်တွေကပြောပါတယ်တရုတ်ဘက်မှာမြန်မာဖျက်သည့်ဒဏ်ကိုတရုတ်ငွေယွမ်6000ကနေ6500အထိဈေးကောင်းရရှိနေတာကြောင့်ဖျက်16တန်းမှာကားတစ်စီးဆိုရင်တရုတ်ငွေ3000ဝန်းကျင်မြန်မာကျပ်ငွေ3450လောက်ရရှိနေတာပါလက်ရှိဖျဲသခွားတင်ပို့မှုတွေကိုရှမ်းပြည်နယ်အစီပိုင်းကျိုင်းတုံမိုင်းလာတာလော့စစ်စေးရေးဂိတ်နဲ့ကချင်ပြည်နယ်ဗမော်လွယ်ကျေဂိတ်နှစ်ခုကနေတင်ပို့နေတာဖြစ်ပါတယ
်လက်ရှိဆေးကအလားကျုံဝင်တန်းကို6000နဲ့6500ဆိုတော့ကျောင်းကျင်တာတာမိတယ်ပေါ့နော်ဟိုတောင်သူတွေအတွက်ရောဟိုဈာမပုံတွေအတွက်ရောသူ profit ကကျန်တယ်လေ profit တစ်ခုရှိနေတဲ့အတွက်ကဟိုအဆင်ပြေတယ်လို့ပြောရမှာပေါ့နော်အဲ့ကျတော့အတွက်ကြည့်လိုက်ရင်ကားတစ်စီးကိုပြောချင်တာကကျွန်တော်တိတ်မိမှတော့ရတယ်တော့ကဦးတို့လက်ရှိကုန်ကျစရိတ်အနေနဲ့အပြီးဘောပါဆို150နဲ့300ကျောင်းမှာရှိနေတဲ့အတွက်ကတိုက်နေတော့မယ်လေ။ငွေကျသွားတဲ့လမ်းကြောင်းကတော့အခုဖဲဆိုင်ပြီးတော့ရှိနေတဲ့ဒေသကနေပြီးတော့ဗမော်တိကိုတတ်တတ်ခေါ်ဖို့နဲ့ဗမော်မှာ transit ဟုတ်တယ်ဗမော်အနေနဲ့လွယ်ကျေ transit ပြန်လုပ်တယ်။အဲတိုင်းရိုက်ကအတော်ရှားတယ်လွယ်ကျေတိုင်းရိုက်သွားနိုင်တယ်ပါလေ။အဲ့တော့အဲ့ကျတော့တရားသွားတဲ့ကားတွေကပမောမှာ transit ပြန်လုပ်ပြီးတော့တခါပမောလွယ်ကျေကိုကားချင်းရတယ်ဒီ။အဲအဲ့လိုမှာကသူကဟိုဒါကချင်းနေတဲ့ဘက်ကနေသွားတဲ့ပေါ့ပေါ့နော်။အခုဟိုမိုင်းလာနေသွားတာကတော့အဲ့လို transit မရှိဘူး။ခရိုင်ထွက်တဲ့ဒေသကနေပြီးတော့ဟလာဟိုရှမ်းမြောက်ကပဲတင်းတင်းမန္တလေးတိုင်းကပဲတင်းတင်းပဲခူးတိုင်းကပဲတင်းတင်းဒီမိုင်းလာကိုအဲမောင်းသွားတာလေ။
ဗမော်လွယ်ကျေဂိတ်ကနေဖျဲတင်ပို့မယ်ဆိုရင်တည်ယူပို့ဆောင်စရိတ်အခွန်အခနဲ့တခြားအထွေထွေကုန်ကြစရိတ်တွေအပါအဝင်320ကနေ350လောက်ကုန်ကြစရိတ်ရှိပါတယ်။ဖျဲသီးပို့ပါတရုတ်ပြည်ဘက်အရောက်ဆိုရင်တော့350ကနေ300ရရှိတယ်လို့သူကထပ်မံရှင်းပြပါဗျ။မိုင်းလာတာလော့ကနေတရုတ်ဘက်ကိုဖျဲတင်ပို့မှုအခြေအနေကတော့တရုတ်ဘက်ကမြန်မာကားတွေဓာတ်ရိုက်မောင်းဝင်ခွင့်မရှိဘဲကားရွှေပြောင်းချန်တိန်စနစ်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ်။
ဒီလိုကျတော့ကတော့ကျတော့သူပုံမှန်ကုန်ကြစရိတ်ကကိုသူကဘယ်လောက်လောက်တစ်ဆလောက်ပုံပုံသွားတယ်။အရင်တော့သိန်း60 90လောက်ပုံနေတယ်မှာ။ကိုသိန်း120နဲ့သိန်း150ကမှပုံတယ်။ transfer charge နော်။ transfer charge မှာတခြားပါပါမလို့တော့နိုင်ငံတော်တော့ account တက်စီရောပါရောပေါ့နော်။ PND ဟိုတခြားတော့ဒီဟိုရောမဟုတ်ဘူး။အဲ့လိုကုန်တယ်နောက်တစ်ခုကမိုင်းလာကနေပြီးတော့တရုတ်ပြည်ထဲကိုကျတယ်ဘိုင်းကမြန်မာကတည်းကမောင်းဝင်လို့မရအောင်အဲ့ကျတော့ဟိုဒီကောက်တူနဲ့ရှက်နေနဲ့လွတ်ရတာပေါ့နော်တင်ကားလာခဲ့တယ်တင်တွဲကားလာခဲ့တဲ့ချိန်မှာမြန်မာကဆက်တပိုင်းနှစ်စီးကိုတုတ်တွဲကားတစ်စီးတင်ရတယ်အတင်ရတဲ့တော့ကအဲ့တုတ်တွဲကားတစ်စီးကိုတရုတ်ငွေနဲ့အဲ့ကောက်တူခဲကတပေါင်းဝဲကြတယ်တပေါင်းဝဲဆိုတော့မြန်မာငွေနဲ့ဆိုရင်တော့390ဝန်းကျင်လောက်ကြတယ်ပေါ့နော်အောင်ချောင်းနဲ့ဆိုဝင်းရင်တော့ဟိုမြန်မာကန်နစီဆိုတော့ဆက်တဲ့ရင်းတစ်စီးကို35သိန်းလောက်ကြာတယ်
ဗမော်လွယ်ကျေဂိတ်နဲ့မိုင်းလာတာလော့ဂိတ်တွေကနေဖျဲသည့်တင်ပို့မှုကိုကုန်တယ်တွေနဲ့တောင်သူကြီးတွေကသာအရေးစုံလောက်ကင်နေကြတာဖြစ်ပြီးတောင်သူငယ်တွေကတော့အခင်းပြက်ရောင်းချမှုကိုပဲလှုပ်ဆောင်နေကြတာဖြစ်ပါတယ်လက်တလုံးမှာတော့မြန်မာဖျဲဈေးကွက်ကတရုတ်ဘက်မှာဈေးကောင်းရနေတယ်လို့ပြည်တွင်းဈေးကွက်မှာလည်း16တန်မှာတွဲကားတစ်စီးကို390ကနေ390အထိရရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်
အခုစပီနိုဝင်ဘာလ၈ရက်ကနေ၁၄ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယကတင်ပို့တဲ့မပယ်ဈေးကတော့တတန်ကို29သိန်းကျပ်ထိပြတ်သက်လာပြီးပယ်ဈေးငွေကတော့တတန်ကို39သိန်းမှရက်အတန်ကျငွေနေရာကနေ38သိန်းခွဲကျပ်ထိပြန်ကျဆင်းသွားပါတယ်။နိုဝင်ဘာလ17ရက်နေ့ကရန်ကုန်ဈေးကွက်မှာမက်ဘဲ FEG အမျိုးအစားတတန်ကို28,900ကျပ်ထိဈေးချဆင်ခဲ့ပေမယ့်နိုဝင်ဘာ14ရက်နေ့မှာတော့29သိန်းကျပ်ထိပေါင်းဈေးရှိနေပြီးတတန်ကို6,900ကျော်ဈေးပြန်တက်လာပါတယ်။ပဲစင်ငူကတော့နိုဝင်ဘာ13ရက်နေ့ထိပဲစင်ငူရဲ့ RC အမျိုးအစားတတန်ကို39သိန်းကျပ်မှာဈေးငယ်နေခဲ့ပြီးနိုဝင်ဘာ14ရက်နေ့မှာတော့39သိန်း5000ကျပ်ထိဈေးထပ်မံကျဆင်းသွားပါတယ်။တရက်အတွင်းတတန်ကို7သိန်းခွဲသည့်ဈေးကျဆင်းသွားတာဖြစ်ပါတယ
်။မြေပဲဆန်ကလည်းအကြဈေးနဲ့ပဲအယောင်းတက်နေတယ်လို့ပွဲရုံတွေကပြောပါတယ်။မန္တလေးဈေးကွက်မှာနိုဝင်ဘာ9ရက်နေ့က မြေဘက်အနီလုံးစံအသစ်တပိတ်သားကိုငါးရောင်၂၀၀ကနေငါးရောင်၅၀၀ကျက်ပေါက်ဈေးရှိပြီးရှစ်၀၀ကနေတထောင်ကျက်ချာဈေးကျဆင်းသွားပါတယ်မြေဘက်အစွမ်းလုံးစံကတော့တပိတ်သားကိုငါးရောင်၆၀၀ကနေထောင်ထောင်ကျက်တွင်ပေါက်ဈေးရှိပြီးတပိတ်သားကိုညရာကျက်ဈေးကျဆင်းသွားပါတယ်အစွမ်းစီစံကတော့တပိတ်သားကိုငါးရောင်၅၀၀ကျက်နဲ့ဈေးမြိန်နေပါတယ်
တယုန်နဆမှာထွက်ပေါက်မရှိသေးပေမဲ့နန်းနဆမကဈေးမြင့်တလာပြီးနန်းဖြူနဲ့နန်းညူဈေးကတော့ဆက်လက်ကျဆင်းနေပါတယ်မန္တလေးဈေးကွက်မှာနံပါတ်၁၄ရင်းနှင်းကနန်းနဆမတအိကို၂သိန်း၈၀၀ထောင်ကနေ၃သိန်း၃၀၀ထောင်ကျပ်တိပေါက်ဈေးရှိနေပြီးငါးထောင်ကျပ်ဈေးတလာပါတယ်တယုန်ဝင်ဈေးမြင့်တလာတာနဲ့တူဝင်လို့အားလေးရှိနေရကြောင်းဈေးနှင်းငယ်မြင့်တလာတာဖြစ်တယ်လို့ကုန်ငယ်တွေကပြောဆိုထားပါတယ
ตั้งตั้งงาตองงาทองเจตวินปองซีชินีบีตะเอวชิทองเจกานีณตองเจนั้นผีอยู่ๆกาตั้งตั้งตะตองกานีตั้งตั้งงาตองงาทองเจตวินปองซีชินีบีเจณตองงาทองละซีจาสินตัวบาเรเนญูอเตกาเลตะเอวณตั้งชะตองงาทองกานีณตั้งขุนตองเจตวินปองซีชินีบีงาทองเจละซีจาสินตัวรากูตุยาบาเร
Farmers Times Media ga wine dawari tin set khe da ba bya aku lo naw tha apat sin season tuk ne select tin set ba ba bya Asia Pacific pu paw saw yee apwe APEC ni la ga ma ro ziwa geha sne thain thain yee tan shin swain yin thau yue a ba win tabaw pa win chin kaisa yet dwe ma pu paw saw yee cha wo taw yin shi tu dwe a le tha swin nwe khe cha ba le anagat myo set twet yo ka ba siwa yee a twet ba
ကဘာညင်ကြရင်းတဲ့တင်ငင်ရေးဖက်စီဦးတီသွားစင်မဲ့တန်ရှင်စွန့်အင်ထုတ်ယူမှုမှာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်တို့ပူးပေါင်းဆောင်ရွက်နိုင်အောင်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အဖွဲ့APEC ညီလာခံပြည်ပမှာကြွမ်းကျင်ပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ်။ညီလာခံကျင်းပရာအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာပဲတရုတ်နဲ့အမေရိကန်နိုင်ငံကအဆင့်မြင့်အရာရှိတွေAPEC အ
င်းစွမ်းအင်ရေးရာဆွေးနွေးပွဲကိုတော့တန်ရှင်းစွမ်းအင်ထောက်ယူနေကြတဲ့ကမ္ဘာထိပ်တန်းကုမ္ပဏီကြီးတွေကပါတက်ရောက်ခဲ့ကြပါတယ်
We need to work together to address climate change and all the
ဥရယာဒီပြောင်းလဲမှုအပါအဝင်တခြားကိစ္စရပ်တွေမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ဒီနေရာမှာကမ္ဘာစီးပွားရေးဒုတိယအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ရဲ့အခမ်းကဏ္ဍကအလွန်ထင်ရှားပါတယ်ထန်လုံအိမ်ဒန်းဝေ၃ညအထိရှော့ချနိုင်ရင်ဒီမှန်းချက်ပြည့်မီအောင်အမေရိကန်တရုတ်နဲ့ဥရောပတို့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့လိုပါတယ
်အပက်ဒေသတွေနိုင်ငံတွေအနေနဲ့ရေရှည်ခန်းနဲ့တန်ရှင်းစွမ်းအင်ဖက်ပြောင်းလဲအသုံးချနိုင်ရင်းနဲ့ဖန်လုံအိမ်ဒန်းဝေရှော့ချနိုင်မဲ့အနီးဖြူဟာတွေကိုပါဆွေးနွေးခဲ့ကြပါတယ်တက်ရောက်ခဲ့ကြသူအတော်များများကတော့နေစွမ်းအင်ထုတ်ယူမှုမှာရှေ့ကဦးဆောင်နေတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ပူးပေါင်းဆောင်ရွက်ဖြစ်နိုင်စရာရှိတယ်လို့အခိုင်အမာယုံကြည်ကြပါတယ်။နေစွမ်းအင်ထုတ်လုပ်မှုမှာကမ္ဘာဦးဆောင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမှာလျှက်စစ်ကားထုတ်လုပ်မှု၊ဘက်ထရီထုတ်လုပ်မှုဖက်ကိုပါအားစိုက်ဆောင်ရွက်လာတာပါ။ရေနံဓာတ်စီနဲ့ကြောက်မီသွေးတို့လိုရုပ်ကြွဲလောင်စာတွေထုတ်ယူအသုံးပြုမှုကြောင့်ဥတုရာသီထိခိုက်ပျက်စီးလာတဲ့အတွက်တန်ရှင်စွမ်းအင်တွေကိုတွန်းတွန်းကျကျထုတ်ယူသုံးစွဲကြမယ်ဆိုရင်တော့ရုပ်ကြွဲလောင်စာတွေကိုအမိခိုးကင်လာနိုင်ပြီးကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပို့ပြီးတော့တွေ့မြင်လာရမယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ပါတယ်ဒီလခံကိုတက်ရောက်လာကြတဲ့နိုင်ငံတွေကြားတန်ရှင်စွမ်းအင်ကဏ္ဍနဲ့ပတ်သက်လို့ရက်တီချက်ချင်းကွဲပြားရင်တောင်မှအနာဂတ်မျိုးဆက်အတွက်ပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းဖို့လိုတယ်လို့လည်းထောက်ပြရတဲ့ရှိပါတယ
် In this time when we have had struggles between our countries this is an area that we share
နိုင်ငံအချင်းချင်းကြားမပြေလည်မှုတွေရှိနေတဲ့အခုလိုအချိန်မှာဒီကဏ္ဍမှာတော့နှစ်နိုင်ငံကြားတူညီတဲ့အကျိုးစီးပွားတွေရှိကြပါတယ်အနာဂတ်အတွက်အခိုင်အမာဂတိပြုဆောင်ရွက်သွားကြမယ့်ကိစ္စလည်းဖြစ်ပါတယ်
တရုတ်နိုင်ငံဟာတန်ရှင်စွမ်းအင်ထုတ်ယူမှုမှာရှိကဥဆောင်နေပေမဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုများလာတဲ့အကြောင်းတွေတွင်အများအပြားထုတ်ယူနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ် မိသိန်းနဲ့ကာဗွန်နဲ့အောက်ဆိုက်တန်းငွေလိုဖလုံအိမ်တန်းငွေထုတ်လုပ်မှုတွေလျှော့ကြရေးအမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ကြမှာကိုကြိုးဆိုပေမဲ့လည်းကြောက်မီသွေးတုံးတအားပေးစေုံတွေဆက်ပြီးတော့တိဆောက်နေတာကိုတော့ဥရောပဥဒုရသည်ရဲ့ရာထိတ်တန်းအရာရှိတွေကတရုတ်နိုင်ငံကိုကန့်ကွက်နေကြတာပါတချိန်တည်းမှာပဲ APEC CEO Summit APEC အမှုဆောင်အရာရှိချုပ်များညှိလာခတဲ့စိတ်တပိုင်းဖြစ်တဲ့ APEC တက္ကသိုလ်များခေါင်းဆောင် Forum မှာတော့ကမ္ဘာစီးပွားရေးအတွက်အရေးကြီးလာတဲ့စီးပွားကေယားစနစ်ထိန်းသိမ်းရေးကိစ္စရပ်တွေကိုနိုဝင်ဘာ23ရက်နေ့မှာပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ
်50 years and the world has been transformed massive population growth massive pressure on
လူငယ်တဲ့နှစ်20 30 50လောက်ကိုပြန်ကြည့်ရင်ကမ္ဘာမှာအပြောင်းအလဲတွေဖြစ်လာတာတွေ့ရပါပါလူရေစမတန်တိုးလာတယ်။တဘာပဝင်ခြင်းပေါ်ဖီအားရေစမတန်များလာတယ်။နောက်ပြီးဥလူရာသည်ပြောင်းလဲလာတာနဲ့မျှကဘာဝကတိရစ္ဆာန်တွေမျိုးတုံးပျောက်ကွယ်လာတာကိုလည်းတွေ့ရပါတယ်။လက်ရှိအနေအထားကိုဆက်ထိနိုင်မယ်ဆိုရင်တော့ကဘာကြီးဆက်ပြီးရှေ့ဆက်နိုင်ပါသေးတယ်။ဒီအချိန်ဟာဇီဝကေဟပျက်စီးမှုရဲ့တက်ရောက်မှုကိုကဘာကောင်းဆောင်တွေကတစ်ဆင့်နိုင်ငံစုံကကောင်းဆောင်တွေကိုအတိပေးရမယ်အချိန်ခါကောင်းတစ်ခုလည်းဖြစ်ပါတယ်။
စီဝကေဟာစနစ်တွေဆုပ်ယုပ်ပြည့်ရွှင်းလာတာနဲ့အမျှတရိษံတွေတဖြည်းဖြည်းမျိုးရုံးပြောက်ွယ်သွားနိုင်ပြီးဥဒုရာသီပြောင်းလဲမှုကြောင့်စာနာရိတ်ခါထုတ်လုပ်မှုရေနဲ့လေတုတန်တရာအပေါ်ထိခိုက်လာနိုင်တယ်လို့ကမ္ဘာမိုးလေဝသ WMO တို့အဖွဲ့အစည်းတွေကလည်းစက်တိုက်သတိပေးနေတာပါစီဝကေဟာစနစ်တွေထိခိုက်ပျက်စီးမှုကြောင့်2030ခုနှစ်အထိကမ္ဘာတဝန်းနှစ်စဉ်ဆုံးရှုံးရမယ်အသတင်းကုန်ထုတ်လုပ်မှုတန်ဖိုး GDP ကနှစ်သရမခုနှစ် trillion လောက်ထိရှိမယ်လို့ကမ္ဘာဘာငါလည်းခန့်မှန်းထားပါတယ
် The planetary boundaries that we have which means that we are operating more than the safe zone that we should be operating at the moment
ဆရာဟာလက်ရှိကာလမှာဇီဝကေယစနစ်ကြီးထိခိုက်ပျက်စီးလောက်အောင်သဘာဝရင်းမြစ်တွေကိုအလွန်အကျွံထုတ်ယူသုံးစွနေပါတယ်ကောင်းကသဘာဝတရားကြီးဟန်ချက်ညီညီနဲ့ဆက်သွားနိုင်အောင်ဇီဝကေယစနစ်ကိုထိန်းသိမ်းဖို့လိုအပ်ပါတယ်ဇီဝကေယစနစ်ကြီးပျက်စီးဆုံးရှုံးမှုဟာကမ္ဘာစီးပွားရေးပျက်စီးဆုံးရှုံးမှုလည်းဖြစ်ပါတယ
်ဒါကြောင့်လဲအပက်ညီလာခါမှာဇီဝကေယစနစ်ထိန်းသိမ်းရေးကိုအလေးထားပြောဆိုရတာလဲကမ္ဘာစီးပွားရေးကြဆင်မှုဟန်တားနိုင်ရေးမိမောင်းထိုးပြတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်APEC ညီလာခရဲ့ရည်မှန်းချက်တွေထဲမှာပြန်ပြည့်မြဲစွမ်းအင်ထုတ်ယူရေးပင်လယ်ဓမ္မတရားနဲ့တည်တော်ထိန်းသိမ်းရေးစွမ်းအင်သုံးစွဲမှုလျှော့ချရေးတဘာဝပတ်ဝန်းကျင်ဆိုင်ရာထုတ်ကုန်တွေတိုးမြင့်ကုန်သွယ်ရေးအပြင်စိုက်ပျိုးရေးနဲ့ငါးဖန်လုပ်ငန်းတွေမှာတော့ပြောင်းလဲလာတဲ့ယာရီဥဒုနဲ့လိုက်လျောညီထွေဖြစ်အောင်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်ကြဖို့ရည်မှန်းထားတာလည်းဖြစ်ပါတယ်2023ခုနှစ် APEC ညီလာခံကိုတော့ဆန်ဖရန်စစ္စကိုမြို့မှာနိုဝင်ဘာ17ရက်နေ့ကနေ19ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ်။ကျွန်မနန်းလောပ
ါ။နန်းလောင်တက်ဆက်ခဲ့တာပါဗျာ။အခုကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။ဣသရေလ်ဟာမတ်စ်ပြည်ပခအပြီးမှာဂါဇာနဲ့နောက်ဖက်ကမ်းဒေသကိုပါလက်စတိုင်းတွေကပဲအုပ်ချုပ်သင့်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောလိုက်ပါတယ်။ဣသရေလ်ပါလက်စတိုင်းနှစ်ပြည်တော်အတူတကွရှိရေးမူကိုဖော်ဆောင်တဲ့အနေနဲ့ဂါဇာကမ်းမြောင်နဲ့နောက်ဖက်ကမ်းဒေသတွေကိုပေါင်းစည်းပြီးအုပ်ချုပ်မှုတစ်ခုတည်းမှာအောက်မှာပဲထားတဲ့ကြောင်းနဲ့ပါလက်စတိုင်းအုပ်ချုပ်ရေးအဖွဲ့ကိုပြန်လည်အသက်သွင်းပြီးအဲ့ဒီအုပ်ချုပ်မှုအောက်မှာထားရမယ်လို့ထားတဲ့ကြောင်းသမ္မတဘိုင်ဒန်ကဝါရှင်တန်ပို့သတင်းစာကြီးမှာသူ့ရဲ့အမြင်ကိုရေးသားခဲ့တာပါ။မြန်မာသတင်းနေထဲမှာတော့မြန်မာနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာဒီလာတဲ့တိုက်ပွဲတွေပုံပုံပြင်းထန်လာနေတာမှာလူနေထူထပ်တဲ့မြို့ပေါ်အရက်ဒေသတွေထိတိုက်ပွဲတွေပုံပုံကျပြတ်လာနေပြီးအိုးအိမ်စွန့်ခွာထွက်ပြေးရသူတွေတိတ်နဲ့ချီတိုးလာနေတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်မြန်မာနိုင်ငံတဝန်းဆေးဘက်ဆိုင်ရာအဆောက်အုံတွေလူနာတွေနဲ့ဆေးဝင်တန်းတွေထိခိုက်မှုမရှိအောင်အကာအကွယ်ပေးကြဖို့လဲနယ်စည်းမထားဆောင်များအဖွဲ့ကပန်ကြားထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲရှမ်းပြည်မြောက်ပိုင်းပန်ဆိုင်စင်ရီကို drone ထိမှန်ခဲ့တာကိုထောက်ပြပြီးစီဘက်ဆိုင်ရာအဆောင်တွေအကာအကွယ်မရတာဟာစိုးရင်စရာအခြေအနေဖြစ်လာနေတယ်လို့ MSF ကသတိပေးထားတာဖြစ်ပါတယ်ညာဒီကနေ့တွေ့ထိတ်တန်းသတင်းအချင်းတွေကတော့တလောက်ပါပဲအခုမနက်ခင်းအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့ရုပ်သံ track က Morris Cotton ဖြစ်ပါတယ်ဗျ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet bumis.voanews.com မှာအချိန်မရွေးပြန်လည်ကြည့်ရှုဖတ်ရှုနိုင်ပါတယ်ဗျဒီကနေ့မနက်အစီအစဉ်တွေကို Radio အပြင်VOA website, YouTube, Facebook, စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါရယ်။ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါကြခင်ဗျာ။သောတာရှင်နေတဲ့ကွာမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းသောကခတ်သိမ်းရှင်းနေပြီးကျန်းမာရွှင်လန်းကြပါစေ။ကျွန်တော်ငင်းကြိုင်းပါခင်ဗျာ။